အမေရိကန်အစိုးရအဆက်ဆက်ကမြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုတာဘယ်လိုရလံမျိုးမှထွက်မလာခဲ့တဲ့အတွက်တကူတဲသောနီလန်းကပဲအလုပ်ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကစနေနေ့မှာပြောပါတယ်။သမ္မတတွေနဲ့သူတို့ရဲ့အစိုးရတွေမြောက်ကိုရီးယားနဲ့စကားပြောခဲ့တာ25နှစ်တာရှိပါပြီ။သဘောတူညီချက်တွေရယူပြီးငွေတွေအများကြီးပေးခဲ့ကြပါတယ်။အလုပ်မဖြစ်ခဲ့ပါဘူး။ဆာရွက်ပေါ်ကနှင်းအောင်မချောက်သေးခင်သဘောတူညီချက်တွေကိုချိုးဖောက်ခဲ့တာပါပဲ။အမေရိကန်စစ်ဆန်ညီနိုင်သူတွေကိုအယူလုပ်ခဲ့တာပါပဲ။စိတ်မကောင်းပါဘူး။ဒါပေမဲ့အလုပ်ဖြစ်မဲ့နီလန်တစ်ခုကတော့တခုတည်းပဲရှိပါတယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။သူဘာဆိုလိုလဲဆိုတာကိုတော့ထရမ့်ကရှင်းရှင်းလင်းလင်းပြောမသွားခဲ့ပေမဲ့အခုလိုပြောဆိုတာမျိုးကသူ့စိတ်ထဲမှာစီးရီးယားလှုပ်ဆောင်မှုစဉ်းစားနေတယ်ဆိုတာထပ်ပြလိုက်ပုံရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကနေကိုကိုတိုင်းနဲ့မဟာမိတ်တွေကိုကာကွယ်ဖို့အတွက်လိုအပ်တယ်ဆိုရင်မြောက်ကိုရီးယားကိုအမေရိကန်ကလုံးဝဖျက်ဆီးပစ်မယ်လို့သမ္မတကပြောထားမှုပါပဲ။ဒီသတင်းမှအစောပိုင်းကအမေရိကန်ထိပ်တန်းစစ်ဘက်ခေါင်းဆောင်တွေသူ့ရဲ့ဇနီးရွယ်ဒယ်ရီနဲ့တွေ့ဆုံပွဲတစ်ခုအတွင်းမှာဒါဟာမှုန်နှိုင်းကိုမတိုက်ခင်ငြိမ်သက်ချင်းမျိုးသာဖြစ်တယ်လို့မစ္စတာထရမ့်ကသတင်းနောက်တွေကိုပြောပါတယ်။ဘာဆိုလိုလဲဆိုတာရှင်းပြဖို့မေးတဲ့အခါမှာသူကသိရပါလိမ့်မယ်လို့သာပြန်ဖြေသွားပါတယ်။